မစ္စတာဒီနိုဖက်တီဒီဂျာလာခမသမရယူရိုယူနိုကမြန်မာနိုင်ငံကိုဆေလွတ်ဖို့အတွက်အင်ဒိုနီးရှားအထူးကိုယ်စားလှယ်တွေကိုအခန့်အားလိုက်တယ်ဆိုတော့ဒီလိုအထူးကိုယ်စားလှယ်တွေခန့်ရတဲ့ရည်ရွယ်ချက်ကိုရှင်းပြပေးပါခင်ဗျာ
The president would like to increase the bilateral relationship with the government in Myanmar and we just established a joint commission with Myanmar
သမရယူရိုယူနိုကမြန်မာအစိုးရနဲ့နှစ်နိုင်ငံဆက်ဆံရေးကိုတိုးမြှင့်ကြပါတယ်မြန်မာနိုင်ငံနဲ့အင်ဒိုနီးရှားနိုင်ငံနှစ်နိုင်ငံပူးတွဲပြီးတော့ကော်မရှင်တစ်ခုကိုလည်းဖွဲ့စည်းခဲ့ပါတယ်။နှစ်နိုင်ငံဆက်ဆံရေးကိုတိုးချဲ့ဖို့အတွက်သမ္မတကမစ္စတာအလီအလာတက်စ်ကိုအထူးကိုယ်စားလှယ်ဖြစ်ခန့်ပြီးတော့နှစ်နိုင်ငံဆက်သွယ်ရေးတွေကိုအခုထပ်ပို့ပြီးတော့ကောင်းမွန်လာအောင်ဆောင်ရွက်နေပါတယ်။မစ္စတာအလီအလာတက်စ်ဟာမကြာခင်မြန်မာနိုင်ငံကိုတွားရောက်မှာဖြစ်တယ်လို့မြန်မာနိုင်ငံဘက်ကကိုယ်စားလှယ်အင်ဒိုနီးရှားကိုလာမယ်ဆိုရင်လည်းကျွန်တော်တို့ကကြိုဆိုပါတယ်လို့မစ္စတာဒီဂျာလာကပြောဆိုသွားတာပါ။ဒါပေမဲ့ကအင်ဒိုနီးရှားနိုင်ငံကမြန်မာဒီမိုကရေစီပြည်ရင်ပြောင်းလဲရေးမှာအကူအညီပေးခြင်းနဲ့အာဆီယံအဖွဲ့ကလည်းမြန်မာဒီမိုကရေစီပြောင်းလဲရေးတွေနှေးကွေးနေတဲ့အတွက်ပူပန်နေတာဖြစ်တယ်။အဲဒီတော့အင်ဒိုနီးရှားအထူးကိုယ်စားလှယ်တွေဟာမြန်မာဒီမိုကရေစီပြည်ရင်ပြောင်းလဲရေးအတွက်ဘယ်လိုဆောင်ရွက်ပေးနိုင်မယ်ထင်ပါတယ်လဲ။မစ္စတာဒီနိုဒီဂျာလာဖြေပါဦးခင်ဗျာ။
What we want to do now is really to open up the bilateral channel and to open up dialogue. Our visit there was
Little Lot General လုတ်ချင်တာကတော့နိုင်ငံဆက်ဆံရေးဆက်သွယ်ဆွေးနွေးရေးလမ်းကြောင်းတွေကိုဖွင့်ထားချင်တာပါပဲ။တမရယူရိုယူနိုရဲ့ခရီးစဉ်ဟာဒီရွေချက်အောင်မြင်ရေးအတွက်အထောက်အကူဖြစ်ခဲ့ပါတယ်။ခရီးစဉ်အတွင်းဗိုလ်ချုပ်မှုကြီးတန်းရွှေကတမရယူရိုယူနိုကိုမြန်မာဒီမိုကရေစီပြည်ရင်လှုပ်ဆောင်နေတာတွေကိုတည်တည်ချာချာရှင်းလင်းပြခဲ့ပါတယ်။ဒီဆွေးနွေးမှုတွေဟာအပြုသဘောဆောင်ပြီးတော့အားရစရာလည်းကောင်းပါတယ်။ဒါမျိုးအပြန်အလှန်ဆွေးနွေးမှုတွေကိုပုံမဖြစ်ထွန်းစေချင်ပါတယ်။သမ္မတယူရိုယူနိုကလည်းအင်ဒိုနီးရှားနဲ့မြန်မာနိုင်ငံကြားမှာတူညီတဲ့အတွေ့အကြုံတချို့ရှိကြောင်းဥပမာတိုင်းရင်းသားပဋိပက္ခကိစ္စမျိုးဖြစ်ကြောင်းဆက်သဖြင့်ဆွေးနွေးခဲ့တာရှိပါတယ်။ဒါအပြင
် and also finding out the proper role of the military in democratic society and how to move about
ဒီမိုကရေစီထွန်းကားတဲ့လူ့အဖွဲ့အစည်းတွေမှာစစ်တပ်အတွက်တင့်လျော်တဲ့အခမ်းအနားရှိပုံကိုလည်းတမရယူတိုယွန်တွေကထောက်ပြခဲ့ပါတယ်။စစ်တပ်အုပ်စိုးမှုကနေဒီမိုကရေစီကိုဘလို့အသွင်ကူးပြောင်းနိုင်တဲ့ဆက်သဖြင့်အင်ဒိုနီးရှားနိုင်ငံရဲ့အတွေ့အကြုံနဲ့သင်ခန်းစာတွေကိုတမရယူတိုယွန်တွေကဗိုလ်ချုပ်မှုကြီးတန်းရွှေကိုဝေမျှခဲ့ပါတယ်လို့မစ္စတာဒီဂျာလာကပြောဆိုသွားတာဖြစ်ပါတယ်။ဟုတ်ကဲ့ခင်ဗျာဒီရက်ပိုင်းတွင်အင်ဒိုနီးရှားကလာတဲ့သတင်းတစ်ပုဒ်မှာဗိုလ်ချုပ်မှုကြီးတန်းရွှေကသူ့ရဲ့အချက်9ချက်ပါတဲ့နိုင်ငံရေးလမ်းညွှန်ချက်မှာအပြောင်းအလဲစုံတရာလှုပ်ဖွယ်ရှိတယ်လို့တမရယူတိုယွန်တို့ကိုအရေးအမြတ်ပြောကြားခဲ့ကြအောင်ရေးသားထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့အသေးစိတ်ထပ်ပြီးတော့ရှင်းပြပေးနိုင်တာများရှိပါလားခင်ဗျ။
And I'm not in position to confirm or deny it. So I think if there's such a thing and the best thing to confirm or deny it would be
ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်အနေနဲ့အတည်ပြုချက်မပေးနိုင်တယ်လို့ငင်းချက်လည်းမထုတ်နိုင်ပါဘူး။အကောင်းဆုံးကတော့မြန်မာအစိုးရကိုဆက်သွယ်မြင်မြန်ပြီးတော့အတည်ပြုချက်ရယူဖို့ပါပဲလို့မစ္စတာဒီဂျလာကပြောဆိုသွားတာပါ။အရှေ့အာရှနဲ့ပစိဖိတ်ဆိုင်ရာအမေရိကန်နှထောက်နိုင်ငံတိုင်းဝန်ကြီးမစ္စတာခရစ္စတိုဖာဟင်းဟာအင်ဒိုနီးရှားနိုင်ငံကိုမနေ့ကရောက်လာပါတယ်။မြန်မာအရေးဆွေးနွေးမှုတွေလည်းရှိခဲ့တယ်လို့ဆိုပါတယ်။ဒီတော့ကအမေရိကန်နဲ့အင်ဒိုနီးရှားနိုင်ငံကြားမှာမြန်မာဒီမိုကရေစီရေးအတွက်ပူးပေါင်းဆောင်ရွက်မှုအခြေအနေကိုရှင်းပြပေးပါဦး။
Assistant Secretary Chris Hill was here yesterday and we had very good discussions with him and we discussed issues concerning the region wide ranging issues
American နောက်နိုင်ငံကြားရေးဝန်ကြီး Mr. Hill နဲ့မနေ့ကကျွန်တော်တို့အလွန်အားရစရာဆွေးနွေးမှုတွေပြုလုပ်ခဲ့ပါတယ်ဒေတာဆိုင်ရာအခြေအနေကိုဆွေးနွေးပါတယ်အမြန်မာနိုင်ငံကိစ္စလည်းအဓိကပါဝင်ပါတယ် American နဲ့ Indonesia အကြားမှာကိုနီးကိုဟန်နဲ့မြန်မာပြည်ထနာကိုချင်းကပ်ဆောင်ရွက်တဲ့မူဝါဒတွေရှိပါတယ်ဒီတော့ကမတူညီတဲ့မူဝါဒတွေအကြမ်းမှာအမြင်ဖလှယ်မှုတွေလည်းလုပ်ခဲ့ပါတယ်လို့မစ္စတာဒီဂျလာကပြောဆိုသွားပါတယ်။အဲဒါပေမဲ့ကအမေရိကန်ကအင်ဒိုနီးရှားအနေနဲ့မြန်မာအရေးဖြေရှင်းဖို့အတွက်အမေရိကန်နဲ့ပူးပေါင်းဆောင်ရွက်ပါလို့ပြောနေတာကြားပါပြီ။အခုဟာကဒီနှစ်နိုင်ငံကြားမှာအမြင်ဖလှယ်ယုံမဲ့လားမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပူးပေါင်းဆောင်ရွက်ရေးတွေကိုရောဆွေးနွေးပြစ်ခဲ့ပါလားခင်ဗျ။
We run an independent and active foreign policy and we run our policy in close coordination with ASEAN within the context of constructive engagement.
ကျွန်တော်တို့မှာတရားလွတ်လပ်တဲ့နိုင်ငံသားရဲ့မူဝါဒရှိပါတယ်။ကျွန်တော်တို့ရဲ့မူဝါဒကိုအာဆီယံနဲ့တွဲဖက်ပြီးတော့ဆောင်ရွက်နေပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ရင်အပြုသဘောဆက်ဆံရေးဘောင်တွေကပဲဆောင်ရွက်ပါတယ်။အဲဒါပေမဲ့အပြုသဘောဆက်ဆံရေးကိုရှုပ်ရှုပ်ဝက်ဝက်ဖုံးဖုံးကွယ်ကွယ်လုပ်နေတာတော့မဟုတ်ပါဘူး။ပွင့်ပွင့်လင်းလင်းမြင်သာထင်သာရှိအောင်ဆောင်ရွက်ပါတယ်လို့မစ္စတာဒီဂျလာကပြောဆိုထားတာပါ ်အကောင်းပါပြီဟလာအာဆီယံဘောင်ထဲကပဲမြန်မာအရေးကိုဆောင်ရွက်တယ်ဆိုတော့အခုအာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံသွားရောက်ရေးဟာမတည့်မကွဲဖြစ်နေတော့မှာပဲအဲ့ဒီတော့အဲ့ဒီကိစ္စကိုရောတမရယူလိုဂျွန်တို့ကဗိုလ်ချုပ်မှုကြီးသန်းရွှေနဲ့တွေ့ဆုံစဉ်ကဆွေးနွေးနိုင်ခဲ့ရလားခင်ဗျာ
Our position is of course we want the government of Myanmar to receive the ASEAN special envoy sooner rather than later.
ကျွန်တော်တို့ရဲ့ယက်တီချက်ကတော့မြန်မာအစိုးရအနေနဲ့အာဆီယံအထူးကိုယ်စားလှယ်ကိုမြန်နိုင်ငံများမြန်လာရောက်ခွင့်ပြုဖို့လက်ခံတွေ့ဆုံဖို့ပါပဲ။ဒီကိစ္စကိုလည်းတမရယူလိုဂျွန်တို့ကဗိုလ်ချုပ်မှုကြီးသန်းရွှေနဲ့တွေ့ဆုံစဉ်မှာမြစ်တာရက်ခံဆွေးနွေးခဲ့ပါတယ်
။ But again we don't have an answer at this moment hopefully we'll get an answer soon but
ဒါပေမဲ့အာဆီယံအထူးကိုယ်စားလှယ်ကိုလက်ခံရေးအခုချိန်အထိတော့မြန်မာဘက်ကအပြေအဆုံတရားပြန်မရရှိသေးပါဘူးမကြာခင်တိတိကျကျသိရလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်ဘယ်တော့လဲဆိုတော့ကျွန်တော်မပြောနိုင်သေးပါဘူးလို့အင်ဒိုနီးရှားသမ္မတယူဒိုယွန်နိုရဲ့ပြောခွင့်ရပုဂ္ဂိုလ်မစ္စတာဒီနိုဖက်တီဒီဂျလာက RFA ကိုပြောဆိုသွားတာဖြစ်ပါတယ်ခင်ဗျာ